Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် January 24ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲကနေ9နာရီစီစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနှောင်းလောပါဒီကနေ့ညနေခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်ဗျာရှင်ကျမတင်ကြီးထိုက်ပါစီးရီးယားအစိုးရတပ်ဖွဲ့ကရာဘီယာမြို့ကိုဒီကနေ့ပြန်လည်သိမ်းပိုင်နိုင်ခဲ့တယ်လို့တခြားဒေသတွေမှာလည်းအောင်ပွဲတွေဆက်ပြီးရရှိနေပါတယ်။အမေရိကန်အရှေ့ဘက်ကယူနန်တစ်လျှောက်မှာတော့နှင်းမုန်တိုင်းကြောင့်စင်တီမီတာ60လောက်ဒုရှိနေတဲ့နှင်းတုကိုကားလမ်းမကြီးတွေလူသားလမ်းတွေပေါ်မှာဒီကနေ့ရှင်းလင်းနေကြရပါတယ်။ထိုင်းနိုင်ငံမှာတော့ဒုတိယမြောက်မတ်ယောဂကူးစက်ခံထားရသူတို့တွေ့ရှိထားပါတယ်။ဒီလိုထိတ်တဲရောက်တဲ့နေ့ကိုမှတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။လိတ်ကျွန်းလူတက်မှုဆွဲချက်နဲ့တည်တန်းချမှတ်ခံထားရတဲ့လူငယ်အုပ်ရဲ့အယူခံဝင်ဖို့နောက်ဆုံးအခြေအနေမှာကြားရမှာတော့
facility ပြည်ပအောင်ဆီဆောင်းမှုအတွက်ကိုနောက်ထပ်တစ်လတိုးပြီးပါဆိုပြီးတော့တရားရုံးတော်ကိုအယူခံတရားရုံးတော်ကိုဆောက်တဲ့အခါမှာအယူခံတရားရုံးကနေခွင့်ပြုခဲ့တဲ့အတွက်ကြောင့်မို့နောက်ထပ်တစ်လရပါတယ်။
အကျိုးဆောင်ရှင်နေဦးအောင်မျိုးတက်ပါရှင်အပြည့်စုံကိုတော့မကြခင်ကြားရမှာပါ။ဒါအပြင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုက်နဲ့ဒေါအောင်ဆန်းစုကြည်တို့မနက်ဖြန်နေပြည်တော်မှာတွေ့ဆုံမှုရှိတဲ့ဆိုတဲ့တဲ့ရင်အာဆီယံစီးပွားရေးအတိုင်းအဝိုင်း AEC သဘောတူညီမှုအရကုံတွဲရေးခေတ္တတစ်ခုဖွင့်လှစ်လိုက်ချိန်မှာထိုင်းစပါးဆိုင်တောင်းသူတွေကတော့မိုးခေါင်ရေရှားမှုစပါးအထွက်နယ်မှုတွေနဲ့ရုန်းကန်နေရပြီးတော့အပြိုင်ဆိုင်တွေမြင့်တက်လာနေတဲ့အကြောင်းနဲ့အပြစ်မဲ့ပြည်သူတွေကိုရာမကလူရင်ကျင်းမှုအတမိုင်းဝင်အမွေအနှစ်တွေကဘာဖြစ်စီနေတဲ့ IS အကြမ်းဖက်သမားတွေကိုအနောက်အုပ်စုကဘလို့တမ်းမြန်ချိန်မုန်းနေတယ်လဲဆိုတဲ့တဲ့ရင်တွေကိုကြားရမှာပါခွင့်ရင်ဆုံးတော့တင်းငွေနဲ့ညနေခင်းထိုက်တဲ့ရောက်တဲ့ရင်တွေကိုမှတ်သိငိထိုက်တဲ့မမိုးဖြူတို့ကပြောပြပေးကြပါဦးရှင
်စီးရီးယားတပ်ဖွဲ့တွေကရာဘီယာမြို့ကိုဒီကနေ့တင်းငွေနေမှာပြန်လည်သိမ်းယူနိုင်ခဲ့ပြီးနိုင်ငံအနောက်မြောက်ပိုင်းကလာတိုက်ခီယာခရိုင်တွင်းကတပုံတွေပေါ်မှာလည်းအောင်ပွဲတွေဆက်လက်ရရှိနေပါတယ်တူရကီနယ်စပ်ရဲ့တောင်ဘက်10ကီလိုမီတာအကွာမှာရှိတဲ့ရာဘီယာမြို့ဟာဒီရက်ပိုင်းနေအတွင်းစီးရီးယားအစိုးရဘက်ကထိန်းချုပ်နိုင်ခဲ့ပြီလို့ပြောဆိုထားတဲ့ဒေသတရားစင်ကျော်ရက်ကတခုဖြစ်ပါတယ်။စီးရီးယားအစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေဟာရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ရုရှားစစ်တပ်ရရှိတွေရဲ့မဟာဗျူဟာဆန်ရအထောက်အကူတွေရရှိနေတယ်လို့စီးရီးယားနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုစောင့်ကြည့်တဲ့ဗြိတိန်ချင်းဆိုင်စီးရီးယားလူခွေရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။စီးရီးယားနိုင်ငံရှေ့ပိုင်းကရုရှားနဲ့စီးရီးယားစစ်လေယာဉ်တွေနဲ့တိုက်ခိုက်မှုကြောင့်ဒီယာအေဇာခရိုင်တွင်းမှာ၃ရက်တာကာလအတွင်းအနည်းဆုံးလူပေါင်း164ယောက်သေဆုံးခဲ့ရတယ်လို့လည်းစီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဒီကနေ့ပြောဆိုပါတယ်။ခရိုင်တွင်းကမြို့လင်းမြို့တွင်းကသေဆုံးမှုတွေထဲမှာကလေးငယ်43ဦးတို့လည်းပါဝင်ခဲ့ပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းက IS အစွန်းရောက်တွေအုပ်ချုပ်ရေးမြို့တော်အဖြစ်အသုံးပြုနေတဲ့ Raqqa မြို့တွင်းရုရှားနဲ့ဆီးရီးယားလေကြောင်းတိုက်ခိုက်မှုတွေကြောင့်လည်းလူပေါင်း44ဦးသေဆုံးခဲ့တယ်လို့စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ရှင်
။အမေရိကန်နိုင်ငံရဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံကိုအားပေးထောက်ခံသွားမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကထပ်လောင်းပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကဆော်ဒီအာရေဗျနိုင်ငံကိုတွားရောက်တဲ့ခီးစဉ်ပြီးမှာအမေရိကန်နဲ့ဆော်ဒီနှစ်နိုင်ငံဟာခိုင်မာတဲ့မိတ်ဆွေတွေအဖြစ်အမြဲယက်တည်ခဲ့ကြတယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့တာပါ။အမေရိကန်နဲ့တခြားကမ္ဘာအင်အားကြီး၅နိုင်ငံပူးပေါင်းပြီးအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုပယ်ရှားနိုင်ဖို့ဒေါ်လာတန်းထောင်ချီတဲ့စီးပွားရေးပိတ်ဆို့တန်းခတ်ထားမှုအစီအစဉ်နဲ့အီရန်နျူကလ িয়ার လုပ်ငန်းစဉ်ဖလှယ်လိုက်တဲ့သဘောတူညီချက်ကတခြားဘယ်အချက်ကိုမှပြောင်းလဲသွားစေမှာမဟုတ်ပါဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်။စနေနေ့ကလုပ်ခဲ့တဲ့ဆော်ဒီအာရေဗျနဲ့တခြား Gulf ပင်လယ်ကွေ့နိုင်ငံတာဝန်ရှိသူတွေကိုရီယက်မှာတွေ့ဆုံခဲ့တဲ့ကောင်ကလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကအလားတူအချက်တွေကိုပြောဆိုခဲ့ပါတယ်။နျူကလ িয়ার သဘောတူညီချက်အီရန်ရဲ့ယာယီအကျဉ်းသားနဲ့အမေရိကန်ရည်ရွယ်သား၁၀ယောက်လဲလှယ်ရေးကနေဇက်တိုက်ဖြစ်ပေါ်လာတဲ့အီရန်အကျဉ်းဆောင်တွေကလွတ်လာတဲ့အမေရိကန်သတင်းစာ104ယောက်ညှိနှိုင်းမှုအပါအဝင်အီရန်နဲ့ဆိုင်တဲ့ဖြစ်ရပ်တွေအပြီးအခုဆွေးနွေးပွဲပေါ်ပေါက်လာတာဖြစ်ပါတယ်။၅ယောက်မြောက်အမေရိကန်အကျဉ်းသားတယောက်ကိုလည်းအီရန်အစိုးရကပြီးခဲ့တဲ့ပတ်ကလွှတ်ပေးခဲ့ပြီးဖြစ်ပါတယ်။ဒီလိုဖြစ်ထွန်းတိုးတက်မှုတွေရှိနေတဲ့ကြားမှာပဲအမေရိကန်နဲ့အီရန်နိုင်ငံအတူပူးပေါင်းဆောင်ရွက်ပြီးအောင်မြင်လာဖို့အတွက်သူ့အနေနဲ့မမြင်မိဘူးလို့စနေနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဆော်ဒီအာရေဗျနိုင်ငံရဲ့ဝန်ကြီး Adele L. Jubier ကပြောဆိုလိုက်ပါတယ်
။အမေရိကန်နိုင်ငံရဲ့ဝန်ကြီး John Kerry ဟာအာရှခီးစဉ်ကိုတွားရောက်နေပြီးလာအိုကမ်ဘောဒီးယားနဲ့တရုတ်နိုင်ငံတို့ကိုဝင်ရောက်မှာဖြစ်ပါတယ်။အာရှခီးစဉ်အတွင်းပထမဆုံးအဖြစ်လာအိုနိုင်ငံကိုနှစ်ရက်ကြာဝင်ရောက်မှာပါ။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကလူလုံကျွန်းတွေတည်ဆောက်နေပြီးအလုံးစုံပိုင်ဆိုင်တယ်လို့တိုးမြင့်ပြောဆိုနေတဲ့အပေါ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်တွေကြားဆိုရင်းနေကြတာလည်းဖြစ်ပါတယ်။ အာဆီယံနိုင်ငံများအသင်းရဲ့အဖွဲ့ဝင်နိုင်ငံတွေနဲ့အမေရိကန်တို့အစည်းအဝေးကိုတော့နောက်လာအတွင်းကယ်လီဖိုးနီးယားမှာသမ္မတဘရက်အိုဘားမားကကျင်းပဖို့လည်းရှိပါတယ်။တရုတ်နိုင်ငံရဲ့ရေပြင်ပိုင်နဲ့ဆိုင်ရာအငင်းပွားမှုမှာအာဆီယံအဖွဲ့ကြီးအနေနဲ့တညီတညွတ်ထက်ရည်တည်ရေးအရေးကြီးတယ်ဆိုတာကိုဝန်ကြီးကယ်ရီကလာအိုခီးစဉ်အတွင်းတိုက်တွန်းလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ဘက်ကဆောင်ရွက်နေမှုတွေဟာဒေသရင်းတည်ငြိမ်ရေးကိုချိန်ချောက်နေတယ်လို့အမေရိကန်ပြည်ထောင်စုနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့နိုင်ငံတွေကပြောဆိုနေကြတာဖြစ်ပါတယ်။တနင်္လာနေ့ညပိုင်းမှာတော့ဝန်ကြီးကယ်ရီကကမ္ဘောဒီးယားနိုင်ငံကိုသွားရောက်မှာဖြစ်ပြီးအာရှဒေသရဲ့ဝန်ကြီးချုပ်သက်တမ်းအရှိဆုံးရယူထားတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံမှာဖြစ်ပါတယ်။တရုတ်နိုင်ငံကိုတော့လာမယ့်ဗုဒ္ဓဟူးနေ့မှာသွားရောက်မှာဖြစ်ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုအပေါ်တရုတ်နိုင်ငံဘက်ကပိုပြီးထိန်းချုပ်ဟန်တာရေးအမေရိကန်နိုင်ငံဆိုင်ဝန်ကြီးကယ်ရီကဖိအားပေးပြောဆိုဖို့ရှိနေပါတယ်။
အီရန်နဲ့တရုတ်နိုင်ငံကြားစီးပွားရေးနဲ့လုံခြုံရေးဆိုင်ရာပိုပြီးနှိကတဲ့ဆက်ဆံရေးတည်ဆောက်နိုင်ဖို့အီရန်ဘာသာရေးကောင်ဆောင်အယာတိုလာအလီခါမေနီကတိုက်တွန်းလိုက်ပါတယ်။အနောက်နိုင်ငံတွေကိုဘယ်တော့မှမယုံကြည်ဘူးလို့ပြောဆိုရင်းနဲ့အီရန်ကောင်ဆောင်ခါမေနီကအခုလိုပြောဆိုသွားတာဖြစ်ပါတယ်။အီရန်အနေနဲ့အနောက်ကိုဘယ်တော့မှမယုံကြည်မရှိခဲ့တဲ့အတွက်တရုတ်နိုင်ငံလိုပိုလွတ်လပ်တဲ့နိုင်ငံတွေနဲ့ဆက်ဆံရေးလမ်းကြောင်းတိုးချဲ့ဖို့အခွင့်အလမ်းရှာနေတယ်လို့စနေနေ့ကတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံပွဲမှာအီရန်ခေါင်းဆောင်ကပြောဆိုလိုက်တာဖြစ်ပါတယ်။အီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေရုပ်သိမ်းတဲ့အခြေအနေကိုဥတီစေခဲ့တဲ့သမိုင်းဝင်နျူကလ িয়ার သဘောတူညီချက်ကိုညှိနှိုင်းရယူခဲ့ကြတဲ့6နိုင်ငံနဲ့မှသမ္မတရှီဟာအီရန်ခေါင်းဆောင်ကြီးခါမေနီနဲ့ပထမဆုံးတွေ့တဲ့နိုင်ငံအကြီးအကဲလေးဖြစ်ပါတယ်။တရုတ်နိုင်ငံဟာအီရန်နိုင်ငံရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံမှလို့တရုတ်သမ္မတရှီကပြောဆိုခဲ့ပါတယ်ရှင်။
တမိုင်းမှာအကြီးမားဆုံးနှင်းမုံတိုင်းနဲ့ရင်ဆိုင်ခဲ့ရတဲ့အမေရိကန်ပြည်ထောင်စုအရှိဘက်ကန်ယူရန်တခြားမှာနေထိုင်နေကြတဲ့တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကတော့ကားလမ်းမကြီးတွေပေါ်နဲ့လူသားလမ်းတွေပေါ်မှာနှင်းတွေကိုဒီကနေ့တနင်္ဂနွေနေ့မှာအခြေယူရှင်းလင်းချရမှာဖြစ်ပါတယ်။မြို့တော်ဝါရှင်တန် DC တဝိုက်မှာနှစ်ရက်နီးပါးနှင်းချခဲ့ပြီးဝါရှင်တန် DC area တဝိုက်မှာနှင်းတုက60စင်တီမီတာကျော်အထိရှိနေပါတယ်။နှင်းမုံတိုင်းကြောင့်အထူးခအဝေးပြေးလမ်းမကြီးတွေအပါအဝင်လမ်းမကြီးတွေမြောက်ယထာပြေးဆွဲမှုနဲ့လေဆိပ်တွေကိုလည်းအာဏာပိုင်တွေပိတ်ခဲ့ပါတယ်။နယူးယောက်မြို့ကြီးရဲ့ Central Park မှာတော့နှင်းတုက64စင်တီမီတာထိစံချိန်တင်ရောက်ရှိခဲ့တယ်လို့အမျိုးသားရာသီဥတုဆိုင်ရာဌာနကပြောဆိုထားပါတယ်။လူပေါင်း 8.4 သန်းနေထိုင်တဲ့နယူးယောက်မြို့နဲ့မြို့ပြင်တွေမှာမနေ့စနေနေ့တုန်းကနယူးယောက်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကခီးသွားလာမှုကိုတားမြစ်ပိတ်ပင်ခဲ့ပါတယ်။ခီးသွားလာမှုတားမြစ်မိန်ကိုရဲတွေနဲ့ကြီးကြပ်လှုပ်ဆောင်မယ်လို့နယူးယောက်မြို့တော်ဝင်ဘီလ်ဒီဗလက်စီယိုကပြောဆိုထားပါတယ်။ဘရော့ဝေးပြဆက်ရုံတင်းဆက်မှုတွေကိုဖျက်သိမ်းပြတိုက်တွေနဲ့ဈေးဆိုင်တွေပိတ်ခဲ့ပြီးအများပြည်သူတို့တည်ယူပို့ဆောင်ရေးအားလုံးကိုလည်းဆိုင်းငံ့ခဲ့ပါတယ်။လူပေါင်း85သန်းတို့နှင်းမုန်တိုင်းထံကိုခန့်ခဲ့ရပြီးအမေရိကန်အရှိဘက်ကယူနန်တခြားနှင်းမုန်တိုင်းကြောင့်လမ်းတွေပိတ်ရထားတွေလေကြောင်းလိုင်းတွေဆိုင်းငံ့မှုဖြစ်တာကြောင့်ထောင်နဲ့ချီတဲ့လူတွေတောင့်တင်နေကြသလိုသိမ်းနဲ့ချီတဲ့လူတွေလည်းလျှက်စစ်မီပြတ်တောက်မှုနဲ့ရင်ဆိုင်ခဲ့ရပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဒီ UI မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။ထိုင်းနိုင်ငံမှာ mass yoga လို့ခေါ်တဲ့အရှိအလဲပိုင်းအသက်ရှူလမ်းကြောင်းဆိုင်ရာကုသယောဂဖြစ်ပွားနေသူဒုတိယတဦးထပ်မံတွေ့ရှိအတည်ပြုထားပါတယ်။ဘန်ကောက်မြို့တော်ကိုတောက်ချန်နေကရောက်ရှိလာတဲ့အသက် 82 နှစ်အရွယ်အိုမန်နိုင်ငံသားအမျိုးသားတဦးမှာ mass yoga ဖြစ်ပွားနေတဲ့အကြောင်းထိုင်းပြည်သူ့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်။သူရဲ့သားဖြစ်သူအပါအဝင်သူနဲ့ထိတွေ့မှုရှိခဲ့သူတွေကိုအာဏာပိုင်တွေကစောင့်ကြည့်နေပါတယ်။ထိုင်းနိုင်ငံတွင်ပြီးခဲ့တဲ့နှစ်ကတွေ့ခဲ့တဲ့မတ်စယောကဖြစ်ပွားနေတဲ့အိုမန်နိုင်ငံသားတဦးကတော့အသက်ရှင်ခဲ့ပါတယ်ရှင်
။စနေနေ့ကနီကာရာဂွနိုင်ငံမှာကမ္ဘာလှည့်ခရီးသည်ကိုစတာရီကာနိုင်ငံသားအမျိုးသမီးခရီးသည်အများစုပါဝင်ခရီးသွားစုစုပေါင်း32ယောက်ပါတဲ့ရင်းရင်တစည်းနှိမ့်မြုပ်သွားခဲ့လို့ခရီးသည်73ယောက်သေဆုံးသွားတယ်လို့တာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။အမေရိကန်လေပိုင်းကကော့စတာရီကန်နိုင်ငံသားညီကိုမောင်နှမတွေနီကရာဂွန်ကာရီဘီယံရေပြင်ကိုလာရောက်လေပတ်တဲ့အချိန်မှာအခုလိုတည်ဆုံခဲ့ရလို့ဝမ်းနည်းနာကျင်စရာအဖြစ်ဆိုဖြစ်ပါတယ်လို့နီကရာဂွန်နိုင်ငံပြောရေးဆိုခွင့်ရှိသူအမျိုးသမီးရိုဇာရီယိုမြူရဲလိုကပြောဆိုပါတယ်။ အသက်ရှင်ကျန်သူတွေထဲမှာ Costa Rican, American နဲ့ Nicaraguan ski သွားတွေပါဝင်ပါလေ။ရာသီဥတုဆိုးနေလို့ရေရင်ခီးမထွက်ဖို့သတိပေးချက်ထုတ်ထားတဲ့ကြားကအဲ့ဒီရေရင်ကထွက်ခွာသွားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုပါလေ။ဒီကမ္ဘာလေခီးတွေတွေဟာ Nicaragua ပင်မကျွန်းနဲ့ကီလိုမီတာ80လောက်กว่าတဲ့ Con Island ကိုခီးထွက်ကြတာဖြစ်ပါလေ။ရေရင်မှုလို့သူကရေရင်ရဲ့ပိုင်ရှင်ဖြစ်ပြီးအခုသူ့ကိုဖမ်းဆီးထားတယ်လို့တာဝန်ရှိသူတွေကပြောဆိုပါလေ
။ပြင်းထန်သမရဟာ၃ရက်ကြာအိန္ဒိယခီးစဉ်ဖြစ်ဒီကနေ့အိန္ဒိယနိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်။အိန္ဒိယမြောက်ပိုင်းမြို့ချန်ဒီဂါမြို့ကိုဒီကနေ့တနင်္ဂနွေနေ့ရောက်ရှိလာတဲ့ပြင်းထန်သမရဖရန်ဆွာအော်လွန်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကြိုဆိုခဲ့ပါတယ်။ချန်ဒီဂါမြို့ကိုတော့1950ပြည်လူနှစ်တွေတုန်းကဆွစ်ဇာလန်ပြင်သစ်ပိသုကပညာရှင်လီကော်ဘူရှီယာကရေးဆွဲပေးခဲ့တာဖြစ်ပါတယ်။ပြင်းထန်သမရအော်လွန်နဲ့အတူအစိုးရအရာရှိတွေလုပ်ငန်းကြီးတွေရဲ့ခေါင်းဆောင်တွေအပါအဝင်ကိုယ်စားလှယ်အဖွဲ့ဝင်အတော်များများလိုက်ပါလာပါတယ်။ပြင်းထန်နိုင်ငံထံကနေဒေါ်လာတန်ပေါင်းများစွာတန်ဖိုးရှိမဲ့တိုက်လေရည်နဲ့ဝယ်ယူရေးအိန္ဒိယဝန်ကြီးချုပ်မိုဒီနဲ့ပြင်းထန်သမရအော်လွန်တို့ဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။အကြမ်းဖက် WDD ရဲ့တိုက်ခိုက်မှုတွေနဲ့လက်တလောကြုံတွေ့ခဲ့ရတဲ့ပြင်းထန်တဲ့အိန္ဒိယနှစ်နိုင်ငံတို့အကြမ်းဖက် WDD တိုက်ဖျက်ရေးမဟာဗျူဟာတွေကိုလည်းခေါင်းဆောင်တို့ဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်ရှင်။
အီရန်နိုင်ငံမိုင်လေးကျောင်းလိုင်းကသမရဟာဆန်ရူဟီနီရဲ့ခီးစဉ်အတွင်ဘရူနီကပြင်သစ်နိုင်ငံကနေချက်လေရင်114စင်းဝယ်ဖို့အပြီးသက်ဆောင်ရွက်နေပြီလို့အီရန်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ရှင
်တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့ကပြောပြပေးခဲ့တာပါရှင်ခုဆက်လက်ပြီးကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်တမရောကာကွယ်ရေးဦးစီးချုပ်ဘုချုပ်မူကြီးမင်းအောင်လိုင်းနဲ့ဒေါအောင်ဆန်းစုကြည်တို့မနက်ဖြန်နေပြည်တော်မှာတွေ့ဆုံမှုရှိတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ဘုချုပ်မူကြီးမင်းအောင်လိုင်းကအတိမပြုတ်တလို့ညင်လဲမညင်ဘူးလို့ဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့တဲ့သတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောပါရယ်ဒါပေမဲ့လည်းအစိုးရအဖွဲ့အကူအပြောင်းကာလမှာအရေးကြီးတွေ့ဆုံညှိနှိုင်းတာတွေလုပ်နေပါတယ်လို့တော့တမရောကာကွယ်ရေးဦးစီးချုပ်ကသတင်းမီဒီယာကောင်စီတာဝန်ရှိသူတွေနဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံချိန်အတွင်းပြောပါရယ်ဒီကနေ့တွေ့ဆုံပွဲတက်ရောက်ပြီးတော့သတင်းယူခဲ့တဲ့ဦးမြင့်ကျော်ကိုမဆူမွန်ကဆက်သွယ်မိများတဲ့အခါဦးမြင့်ကျော်ကအခုလိုစဖြေပါရယ
်ဒီနေ့တွေ့တာကသတင်းမီဒီယာကောင်စီဝင်တွေနဲ့တက်မတော်ကခွေဦးစီးချုပ်ကရရှိတယ်ပေါ့နော်တက်မတော်ရရှိကြီးတွေနဲ့ဒီကောင်စီအစ်စ်အနေနဲ့ဆိုတာပထမဆုံးကြိမ်တွေ့ဆုံနော်ပြောဆိုတဲ့အချိန်မှာပြန်ပြီးတော့ကောက်ချက်ချရင်တော့ဒီငင်းငင်းကြီးကိုနောက်တက်လာမယ်အစိုးရတင်နဲ့တွဲပြီးတော့ပူပေါင်းပြည်နေငင်းငင်းရဖို့ငင်းငင်းဆွေးနွေးပွဲတွေဆက်ပြီးတော့လှုပ်ဆောင်သွားမယ်ဆိုတဲ့ဟာမျိုးပြောတယ်ဒါပေမဲ့တက်ခြေခံမှု6ချက်နဲ့ NCA ဖော်မှာခြေခံပြီးလှုပ်ဆောင်သွားမယ်ဆိုတဲ့ဟာမျိုးပြောတယ်ပေါ့နော်အဲလိုဟာမျိုးတွေရှိတယ်နောက်တစ်ခုကတော့ဒီဘက်ကမင်းမြန်တဲ့တချို့တော့တလုံးမှာအစိုးရဖွဲ့စည်းနဲ့နောက်ဖြစ်လာမယ်ဆိုတော့နောက်59စကိစ္စတော့အဲ့ဒါတွေမင်းမြန်ပေမဲ့လည်းဒီတိချက်ကြပြန်ပြီးတော့ဘယ်လိုပဲဝါလို့ရှိတာတော့မရှိဘူးပေါ့ဥပမာအပြင်လည်းပြန်ဆောင်ဆောင်ဖြစ်နေတဲ့တွေးမယ်လို့တင်ထွက်ပေါ်နေတယ်အဲ့ဒါဘာကြောင့်လဲပြောမလဲဆိုတဲ့ဟာမျိုးလည်းဟိုအဲ့ဒါမျိုးလည်းပြန်ပြီးတော့ဒီစိတ်တော့ပြန်ထေတာမျိုးတော့မရှိဘူးဟုတ
်အဲ့တော့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အနာရပါတီ NND ပါတီရဲ့ဥက္ကဋ္ဌဒေါံဆန်းစုကြည်မနေ့ပြန်တနင်္လာနေ့မှာတွေ့မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကာကွယ်ရေးဦးစီးချုပ်ဘက်ကရောဒီအတီးပြုတ်ပါလားရှင်ဘာအတွက်တွေ့တယ်လို့ရောသူ့ဘက်ကနေပြီးတော့မှရှင်းပြတာရှိပါလားရှင်
အော်သူပြောတဲ့စကားလုံးကိုအတိအကျပြန်ပြောရရင်တော့ဒီကိစ္စမှာတွေးဆခဲ့တယ်နောက်တစ်ခါ contact person တွေနဲ့လည်းဆက်သွယ်ပြီးတော့ထပ်တွေးဆမှုလုပ်နေတာရှိတယ်။လက်ပြန်တွေ့မယ်ဆိုတဲ့ဟာကိုညင်းတာတော့မရှိဘူးပေါ့။သို့တော်လည်းတူတက်မှုရရှိအောင်ဆက်လက်လှုပ်ဆောင်နေပါတယ်လို့ပြောတယ်ပေါ့နော်။ဆိုတော့အော်မနေ့ကတွေ့မယ်ဆိုတဲ့ဟာကိုဒီပြုတ်တယ်လို့လည်းမပြောတမ်းညင်းလည်းမညင်းပေါ့အဲ့လိုပဲပြော
အဲ့တော့သူကဒေါန်ဆန်းစုကြည်နဲ့တွေ့တဲ့ဟာတော့သူ confirm လုပ်လာကိုဟောဒေါန်ဆန်းစုကြည်နဲ့တွေ့မယ်ကိစ္စ
ကျွန်တော်တို့နားလေတော့မညင်းဘူးဆိုတော့ဟုတ်တယ်လို့ပဲယူဆတာပေါ့နော်ဟိုမနေ့ကတွေ့မယ်ပဲချင်းတွေ့မယ်ဘာအကြောင်းပြောမလဲဆိုတဲ့ဟာမျိုးတွေ့တယ်ဆိုတော့မဟုတ်ပါဘူးလို့မညင်းဘူးပေါ့နော်သို့တော့ဘာအကြောင်းပြောမလဲဆိုတဲ့ဟာတော့ဟိုဆွေးနွေးမယ်ဆိုတဲ့ဟာမျိုးတော့အဲ့လိုမျိုးတော့မပြော
အဲ့တော့ဒီအတွင်ကူးပြောင်းရေးကာလအတွက်ပေါ့နော်တက်မတော်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်မူကြီးမေးအောင်လိုင်းဘက်ကရောဗာများပြောပါလဲရှင
်တက်ကတော့ဟိုဒီမိုကရေစီလိုင်းကြောင်းပေါ်ကိုတကယ်ကိုမော်သွားဖို့သူတို့ဘက်ကဟိုပိုင်းဖြတ်ထားတယ်အဲ့ဒီဟာကိုလည်းသွားမှာပါသူရင်လည်းပြောခဲ့ပူပါတယ်အဲ့ဒါကိုထပ်ပြီးဒီပြပြောတယ်သို့တော့စိတ်ပြီးတော့ဒီဒေးကြတဲ့အသေးစိတ်ခံတဲ့ဟာမျိုးတွေတော့ပြောရမှာ
ကိုမြင့်ကျော်ကျေးဇူးအများကြီးတင်ပါတယ်ကို
တရင်မီဒီယာကောင်စီအဖွဲ့ဝင်ကွန်မြင့်ကျော်ကိုမဆုမုံကမေးမြန်းသွားရပါရှင်ခုတော့လိတ်ကျွန်းတရင်ဖက်အလဲပေးရအောင်ပါလိတ်ကျွန်းလူတက်မှုဆွဲချက်နဲ့တည်တံချမှတ်ခံထားရတဲ့လူငယ်အုပ်အတွက်အယူခံဝင်ဖို့နောက်ဆုံးရက်ကိုတလထပ်တိုးပေးလိုက်ပါတယ်ကနဦးတက်မှတ်ပေးထားတဲ့နောက်ဆုံးရက်ကဒီကနေ့ပြည့်သွားတာဖြစ်ပြီးအယူခံဝင်ဖို့ရအဆင်သင့်မဖြစ်သေးတဲ့အတွက်ဒီမတိုင်ခင်ရက်ပိုင်းကလေးကရက်ထပ်တိုးပေးဖို့ရှောက်ထားတာကိုထိုင်းတရားရုံးကခွင့်ပြုခဲ့တာပါ
လူငယ်အုပ်အတွက်အယူခံဝင်ဖို့လုပ်နေသူတွေအပိုင်းမှာတော့တက်တီထွက်ပေးမဲ့လူတွေကိုရှာဖွေရေးအပါအဝင်လုပ်ငန်းတွေမှာဘဏ္ဍာငွေအခက်အခဲကြောင့်ခရီးမရောက်ဖြစ်နေပါတယ်။အပြည့်စုံကတော့ VOA ထိုင်းခြေစိုက်သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံသားရှစ်ပြောင်းအလုပ်သမားနှစ်ဦးကိုပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကတေးတန်းချမှတ်ပြီးတဲ့နောက်မှာတော့အထက်တရားရုံးကိုအယူခံဆက်တက်ဖို့အတွက်တရားရုံးကတလအချိန်ပေးခဲ့ပေမဲ့တရားခံဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းရှိနေများကောင်စီအနေနဲ့တက်တဲ့အထောက်အထားရှာဖွေနိုင်ဖို့လုံလောက်မှုမရှိတဲ့အတွက်နောက်ထပ်အချိန်တလတိုးတောင်းရမှာတရားရုံးကခွင့်ပြုခဲ့တယ်ဆိုပြီးတရားခံရဲ့အကျိုးဆောင်ရှိနေဦးအောင်မျိုးတန်းကဆိုပါတယ
်24ရက်အခုတလပိုင်း2016မှာဒါဒီကလပ်ကံဘက်ကိုလာပါ။အရင်နဲ့အချက်လက်ဒီပြည်တော်ရှာဖို့တဲ့ဆိုရင်ဆိုင်းကြီးတွေရဆက်တိုးတောင်းလို့ရတယ်။ဆက်တိုးတောင်းရင်တလရရတယ်ဆိုတာရှိပါတယ်။ဒါကြောင့်မို့လဲ20ရက်တလ2016နေ့ကဒီကနေပြီးတော့ဒီအကြီးကနဲ့ပတ်သက်ပြီးတော့ဒီအချက်လက်ဒီပြည်တော်ဆီဆောင်မှုအတွက်ကိုနောက်ထပ်တလတိုးပြီးပါဆိုပြီးတော့အဲတရားရုံးတော်ကိုအယူခံတရားရုံးတော်ကိုဆောက်တဲ့ခါမှာအယူခံတရားရုံးကနေခွင့်ပြုခဲ့တဲ့အတွက်ကြောင့်မို့နောက်ထပ်တလရပါတယ
်။တည်တယ်မချမီတစ်နှစ်တာကာလအတွင်းမှာတော့တက်တဲ့ထွက်ပေးနိုင်တဲ့သူတွေရဲ့နေထိုင်ရေးအလုပ်ကိုင်နဲ့လုံခြုံရေးကိစ္စတွေကိုမြန်မာတန်ယုံနဲ့လက်ကျုံအထူးစုံစမ်းရေးကော်မတီတို့ကတာဝန်ယူပေးနိုင်တာတွေမရှိတဲ့အတွက်လက်ကျုံပေါ်မှာအလုပ်လုပ်ကြတဲ့မြန်မာနိုင်ငံသားတက်တဲ့တွေရတဲ့လောက်မရရှိခဲ့ဘူးဆိုပြီးလက်ကျုံအထူးစုံစမ်းရေးကော်မတီရဲ့ခေါင်းဆောင်ဦးကျော်တောင်းကပြောပါရယ်အခုတေးတန်းကြက်ခံရပြီးတလားပြည့်တဲ့တိုင်အောင်လဲလိုအပ်တဲ့မျက်မြင်တက်တဲ့တွေကိုရှာဖွေနိုင်ဖို့အတွက်လှုံ့ဆော်နိုင်ခြင်းမရှိသေးဘူးဆိုပြီးဦးကျော်တောင်းကဆက်ပြောပြပါရယ်
ဒီစုံစမ်းရေးစီရေးတာဝန်ခံဖြစ်စပြီးတော့လောက်ခဲ့တုန်းကရရှိခဲ့တဲ့တက်တည်ရဲ့ထောက်ထားချက်လက်တွေဟာကျွန်တော်တို့ဘက်ကအတိုင်းတာတကူနဲ့ခက်ခဲမှမှရှိခဲ့တယ်လို့ပြောလို့ရတယ်။သို့တော့ကျွန်တော်တို့ဒီတဦးချင်းတဦးချင်းတဦးချင်းကြီးကသိရှိခဲ့ရတာရှိတယ်။နောက်တစ်ခုကအနေအထားတကူကပါရှိခဲ့လဲဆိုတော့ပထမဦးဆုံးကျွန်တော်တို့တက်တည်ဖြစ်ဆွေးထုတ်ခဲ့ရတဲ့သိရှိခဲ့ရတဲ့ဖြစ်စဉ်တွေမှာလုံ့ဝကိုရေးကြည့်တဲ့တက်တည်ဖြစ်တဲ့မောင်မောင်ဆိုတဲ့အဲမြင့်မြင့်တဲ့တရားကြတဲ့အချိန်ခါမှာသူ့ကိုပထမဆုံးကျွန်တော်တို့ယူလိုက်ရတဲ့ပထမစီစီချက်ဟာပထမဆုံးတာဖြစ်ပြီးတော့နောက်ဆုံးကျွန်တော်တို့ကြံတဲ့တက်တွေတွေဝိစက်တွေကိုလိုက်လာတဲ့နောက်ဆုံးအဖြေရလာတဲ့ကိုလေးနေလာတဲ့ရှိတယ်။ကျွန်တော်တို့သိရှိတဲ့တက်တွေတွေကိုအကောင်လုံးကိုစုပေါင်းပြီးတော့မှတစ်ဆင့်တက်ပြီးတော့မှဘေးအကိုဖြစ်ရင်ဒီပြုပြီးတော့တက်တွေထွက်ဆိုနိုင်တဲ့အချင်းချင်းဆိုတဲ့တစ်ဆင့်ကိုကျွန်တော်ကသွားချင်တယ်။ကျွန်တော်တို့မှအနေနဲ့ဒါတစ်ခုကဒီလက်ကျောကော်မတီနေနဲ့အဲ့ဒီလိုတက်တွေတွေနောက်ကိုအချင်းကုန်ခံလိုက်ဖို့အတွက်ငွေကုန်ခံလိုက်ဖို့အတွက်ဒီအတွက်ကလည်းမရှိဘူးဖြစ်နေတယ်။အပွင့်လေးဆုံးပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကလုံးနေတဲ့ခိုင်နေတာကိုကျွန်တော်ကိုယ်တိုင်ဒီပြင်အားမရဘူး
။အထက်တရားရုံးကိုအယူခံဆက်တက်နိုင်ဖို့အတွက်ဥပဒေနဲ့မှုကြီးပညာရှင်၃ဦးကိုမြန်မာအစိုးရကစီလွတ်ပေးခဲ့ပြီးအမှုအတွက်ပြင်ဆင်မှုတွေလုပ်ခဲ့တာတွေကိုတော့ဇန်နဝါရီလအတွင်းမှာလှုပ်ဆောင်ခဲ့တယ်ဆိုပြီးတရားခဏနေရဲ့အကျိုးဆောင်ရှိနေကပြောပါရယ်ဒီအမှုဟာလူအများစိတ်ဝင်စားနေတဲ့အမှုဖြစ်ပြီးတေးရန်ချမှတ်လိုက်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကထိုင်းတန်ယုံရှိနေတိုင်းနယ်ပြည်နယ်တဝမ်းမှာဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါရယ်ထိုင်းတန်ယုံယာယီပိတ်ခဲ့ရတဲ့အထိဖြစ်ခဲ့ရတဲ့ဆန္ဒပြပွဲတွေဖြစ်လာပြီးဒီဆန္ဒပြပွဲအတော်များများဟာမြန်မာအာဏာပိုင်တွေထံကနေခွင့်ပြုမိမပါပဲလှုပ်ဆောင်ခဲ့ကြတာကြောင့်နိုင်ငံရေးပြောကားတွေပါဝင်နေတယ်ဆိုပြီးဝေဖန်သူတချို့ကဆိုခဲ့ပါတယ်ဒီအတွက်နှစ်နိုင်ငံကြားဆက်ဆံရေးထိခိုက်မှာကိုစိုးရိမ်ပြီးနှစ်နိုင်ငံတာဝန်ရှိသူတွေကသတင်းထုတ်ပြန်မှုတွေလည်းလုပ်ခဲ့ကြတာပါမြန်မာရွှေပြောင်းလုံသမားခံမှန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တက်ပြတ်မှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေနှိပ်စက်မှုတွေကြောင်းဖြောင့်ကျက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါလူသတ်မှုနဲ့တရားစွဲဆိုခံခဲ့ရတဲ့မြန်မာလူငယ်နှစ်ဦးကိုတော့ဒီနေ့ကြော်ကြားထိုင်းနိုင်ငံရဲ့ကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေအမှုခဏမှုနဲ့အမြင့်ဆုံးတေဒံပေးခဲ့ပြီးတဲ့နောက်မှာတော့နကွန်စီထမရအကျဉ်းထောင်ကိုရွှေ့ပြောင်းထားခဲ့ပါတယ်ရှင်
မအေးအေးမှာပါရှင် VOA ကနေတင်းငွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လင်းနေပါတယ်ခုတော့နိုင်ငံတကာသတင်းတွေဖက်အလက်ပေးရအောင်ပါအာဆီယံစီးပွားရေးအတိုင်းအဝိုင်း AEC သဘောတူညီမှုအရကုန်သွယ်ရေးခေတ္တတစ်ခုကိုဖွင့်လှစ်လိုက်ချိန်မှာပဲထိုင်းနိုင်ငံတွင်ကစပားဆိုင်တောင်သူတွေမှာတော့မိုးခေါင်ရရှာမှုစပားထွက်နေမှုတွေနဲ့ရုန်းကန်နေကြရပြီးရှင်ပြိုင်မှုတွေကလည်းမြင့်တက်လာနေပါတယ်ဒါပေမဲ့စပားဆိုင်တောင်သူတွေကတော့နှစ်ပေါင်းများစွာစိုက်ပျိုးရေးအတွေ့အကြုံနဲ့ယာရီဥဒုဆိုးဝါးမှုကိုကျော်လွှားနိုင်ဖို့မျှော်လင့်နေကြသလိုစံစည်းပြန်ပြီးတော့မြင့်တက်လာဖို့ကိုလည်းမျှော်လင့်နေကြတဲ့အကြောင်း VOA သတင်းထောက် Ron Corbin ကထိုင်းနိုင်ငံအရှေ့မြောက်ပိုင်းကနေသတင်းပေးပို့ထားပါတယ်မတ်တင်ကြီးထိုက်ကပြန်ပြီးပြောပြပေးမှာပါ
အရှိမြောက်ပိုင်းကအမ်နတ်ချာရန်မြို့မှာကြေးရွာသူကြေးရွာသားတွေအုပ်စုဖွဲ့ပြီးစံချိတ်ပြိုင်နေကြတာဖြစ်ပါတယ်။ ဆန်ရည်သွေးအကောင်းဆုံးထုတ်လုပ်နိုင်သူတွေကိုအနိုင်ပေးမှာပါ၆သွေးတဲ့ရာသီဥတုကြောင့်လေကွင်းတွေမှာစဘာမဆိုင်နိုင်ပဲဖြစ်နေပြီးကောက်တက်ဆိုင်နိုင်ဖို့ရာသီမိုးရွာမဲ့အချိန်ကိုစောင့်ဆိုင်းနေရခြင်းလေသမားတွေဒီပြိုင်ပွဲကိုဆင်နွှဲနေကြတာဖြစ်ပါတယ်ဘန်ကောက်မြို့တော်နဲ့ကီလိုမီတာ600လောက်ဝေးတဲ့လာအိုနယ်ဆက်ကအမ်နတ်ချာရန်မြို့ကတော့နိုင်ငံတကာဈေးကွက်မှာလူကြိုက်များထင်ရှားတဲ့ဟွန်မာလီဆန်လို့ခေါ်တဲ့ဆန်မွေးထုတ်လုပ်မှုကြောင့်ထင်ရှားတဲ့မြို့ဖြစ်ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံကတောင်သူတွေဟာမိုးကောင်ရေရှားမှု၆နှစ်ဆက်တိုက်ဆန်စည်းကျနေတာတွေကြောင့်ဝင်ဝင်နေပြီးအကျွေးပြည့်တဲ့ဒဏ်ကိုခက်ခက်ခဲခဲရင်ဆိုင်နေကြရတာဖြစ်ပါတယ်။အမ်နတ်ချာရန်မြို့ရဲ့ကီလိုမီတာ20အကွာမှာရှိတဲ့ဘန်ဘလာကော့ရွာကအငိမ့်စားအင်ဂျင်နီယာအာဂျန်တင်းကတော့ရှိရေးကအတက်စရာမရှိဘူးလို့ပြောပါတယ
်ของอุปโภคบริโภคมันแพงแต่ของนี่มันถูกอย่างข้าวมันก็ลงขายไม่ได
้ชีนี่ก็ไม่ก้าวมาဘူးလူใจများတဲ့စပယ်ဆန်လဲဈေးကြတခြားဆန်တွေကလည်းဈေးကြနေတာကြောင့်လဲသမားတွေဘဝမလွယ်လာဘူးလို့အေဂျင့်တင်းကပြောဆိုခဲ့တာဖြစ်ပါတယ်လက်ရှိဈေးကြနေတာကြောင့်လဲသမားတွေကအစိုးရရဲ့အထောက်အပံ့တောင်းမှုဖြစ်လာရတာလို့လဲအမ်နက်ချရန်ခရိုင်ရဲ့ကုန်သည်ကြီးများအတင်အကြီးအကဲအသက်ခံရန်ချရန်ကပြောပါလေ
ราคาข้าวไม่ดีครับไม่ดีมันไม่สามารถช่วยได้มากแต่ตอนนี้ชาวนาจําเป็นต้องขายเพราะ
ซันซีก็จ่ายนี่ไปแม้ตองดูริก็มีดาสู่อตงซีหลูราจองซันแซปายရှင်ฤซีขะเมียนๆย้อมถုံไม่ได้หลูอัตคันก็ပြောပါလေเมียนๆย้อมจินတော့ซีนุ้งก็เลยอเน่งซงซีไปยะเลยหลูตูก็ပြောပါလေမိုးခေါင်ရေရှားမှုဖြစ်နေပြီးစိုက်ဖြိုးရေးထွက်ကုန်တွေဈေးဆက်ကျနေတာကြောင့်စပားဆိုင်တောင်သူတွေရဲ့ဝင်ငွေထပ်ပြီးရော့ကျဈေးလိမ့်မယ်လို့ထိုင်းဗဟိုဘဏ်ကသတိပေးထားပါတယ်။ဟိုမာလီဆန်မွေးဈေးနှုန်းကလည်းတဒံကိုဒေါ်လာ1200ကနေ920အထိဈေးကျသွားပြီး6နှစ်အတွင်းမှာအနည်းဆုံးဈေးနှုန်းဖြစ်တယ်လို့ထိုင်းပြည်ပဆန်တင်ပို့မှုအသင်းကြီးကပြောဆိုထားပါတယ်။အမ်နတ်ချာရန်မြို့ကစိုက်ဖြိုးရေးဌာနအကြီးအကဲဆုံဖန်ဂျန်ဆဝန်ကတော့အရှိမြောက်ပိုင်းအီဆန်ဒေတာကလေသမားတွေဟာ6တွေ့တဲ့ရာသီဥတုကိုအန်တုနိုင်ဖို့ကြင့်ကြံနေထိုင်ခဲ့ကြတယ်လို့ပြောပါတယ
်။สําหรับเรื่องของความแห้งแล้งของไอ้อำนาจเจริญเรื่องของอีสานนั้นเนี่ยนะครับมันเป็นธรรมชาติของอีสานเลยนะมันเป็นโซนเค้าเรียกว่าโซนอาศัยน้ําฝน
เพราะว่าอีสานเดตากันတွေဟာမိုးကောင်ရေရှားမှုနဲ့ညို့ညို့ဆင်ဆက်ကျုံတွေ့ခဲ့ရပြီးလက်ရောညီတွေဖြစ်အောင်လည်းဖြည့်ရှင်ခဲ့ကြပါတယ်။ဒေတာတွေမှာစိုက်ပျိုးထုတ်လုပ်တဲ့စပယ်ဆန်မွေးဟာဆိုရင်လေ6တွေ့တဲ့ရာသီဥတုနဲ့တင့်တော်တဲ့အကျန်းခံတဲ့စဘာမျိုးဖြစ်ပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်လိုက်တဲ့အာဆီယံစီးပွားရေးအဝန်အဝိုင်း AEC ကြောင့်ဈေးကွက်ကပိုပြီးလွတ်လပ်လာတာနဲ့အတူဆန်ဈေးကွက်မှာဒေတာတွင်းကပြိုင်ဘက်တွေနဲ့ပိုပြီးရှင်းပြိုင်လာရမယ့်အနေအထားနဲ့လေသမားတွေရင်ဆိုင်နေရတယ်လို့သူကပြောဆိုခဲ့တာဖြစ်ပါတယ်။ဈေးကွက်မှာဆန်ပိုရှင်မှုကိုပြောင်းလဲပြင်နိုင်မှုအတွေ့စုစုပေါင်းဆန်ထုတ်လုပ်မှုတန်ချိန်33တန်းကနေတန်ချိန်25တန်းထိရှော့ချဖို့နဲ့ရိုးရာဆန်ပြူထုတ်လုပ်မှုကနေခွဲထွက်ပြီးနောက်ထပ်မျိုးကွဲဆန်နေခွဲထုတ်လုပ်နိုင်ဖို့လှုပ်ဆောင်ပြီးဆန်စဘာကဏ္ဍကိုပုံစံပြောင်းဖို့ကြိုးစားနေပါတယ်လို့လဲထိုင်းနိုင်ငံရဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင
်။မတင်ကြီးထိုက်ပါရှင်ခုတော့ IS အကြံဖက်သမားတွေကိုအနောက်အုပ်စုကဘလို့ချိန်မုန်းနေတယ်လဲဆိုတာတင်ပြပါမယ်။IS အစွန်းရောက်အကြံဖက်သမားတွေဟာအပြစ်မဲ့ပြည်သူထောင်ပေါင်းများစွာကိုတပ်ဖြတ်နေရုံမကလူရင်ကျင်းမှုတမိုင်းဝင်အမွေအနစ်တွေကိုပါဖျက်ဆီးနေတဲ့အတွက်လဲတာဝန်ရှိနေပါတယ်။ Jihad အစွန်းရောက်အကြံဖက်သမားတွေရဲ့လုပ်ရည်နဲ့ပတ်သက်လို့အနောက်အုပ်စုဘက်ကလည်းညွန့်ပေါင်းတပ်တွေနဲ့တံပြန်တိုက်ခိုက်ချိန်မုန်းနေတာပါ။ဒီအကြောင်း Linda Range တရင်ပေးဖို့ထားတာကိုတစ်ဆက်တည်းတင်ပြပါမယ်ရှင်
။ဒီတရင်ပါတွေ့ပါမယ်။ Kabul ကရုတ်တန်ရိုက်ကူးရေးကားတစ်စင်းကိုအသေးကံပုံးခွဲတိုက်ခတ်မှုတစ်ခုဖြစ်ခဲ့ပါတယ်။တိုလိုရုတ်မြင့်တန်းကြားဌာနကိုချိန်ချောက်ခဲ့ပြီးတဲ့တာလီဘန်တို့ကသူတို့လက်ချက်ဖြစ်တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုအပေါ်ပြစ်တင်ရှုံချမှုတွေအတော်ကလေးထွက်ပေါ်လာခဲ့ပါတယ်။ Afghan One TV Editor Abdullah Khanjani ကအခုလိုပြောပါတယ
်။ Kabura ရုတ်တံကိုတိုက်ခိုက်တာဟာ Afghan နိုင်ငံတွင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုတိုက်ခိုက်လိုက်တာပါပဲ။ဒီတိုက်ခိုက်မှုနဲ့တခြားအကြမ်းဖက်တိုက်ခိုက်မှုတွေကသတင်းသမားရဲ့အလုပ်ကိုရပ်တန့်သွားအောင်ဘယ်တော့မှလုပ်နိုင်မှာမဟုတ်ပါဘူး။
လက်တလောဖြစ်သွားတဲ့ထင်ရှားတဲ့တိုက်ခိုက်မှုကတော့ပါကစ္စတန်အနောက်မြောက်ပိုင်းကတက္ကသိုလ်တစ်ခုကိုဝင်ပစ်တဲ့ဖြစ်ရပါတနတ်သမားတွေခုလိုဝင်ရောက်ပြစ်ခတ်မှုကြောင့်ကျောင်းသားနဲ့ဆရာတွေအများစုဖြစ်တဲ့လူ20ထက်မနည်းသေဆုံးသွားခဲ့ပါတယ်။နောက်ပြီးအီရတ်နိုင်ငံရဲ့သမိုင်းဝင်နေရာတစ်ခုဖြစ်တဲ့မူဇိုးမြို့ကရှေ့အကျဆုံးခရစ်ယာန်ဘာသာရေးပွဲတော်ကျင်းပတဲ့အဆောက်အုံကို IS တို့ဖျက်ဆီးလိုက်တာကိုနောက်ဆုံးထုတ်ပြန်တဲ့ဂျူရုတပ်ပုံတွေမှာတွေ့ရပါတယ်။ အရီဇိုနာတက္ကသိုလ်ကဆူဇန်ဘော့ကအခုလိုပြောပါတယ်
We have to mourn the loss for future generations that they will never be able to stand in.
Naga news at a one in sia ba. Di niya twai ma chma ru ye bo be ri ba ri lou nai ga de so de khan sa jet myu atwe chong myu go tru ru ri ba ro ma ya nai do ma ma hou ba u.
Da ba mae le IS a son yauk twai ga ro tru ba la a shong de ne yin sai la na ya da ba. Nyun maung tat ye bong jay le yin twai ga dollar tan chi de ngwe da ri thain nain tha de a sa ong go bong khwe tat khai nain ga de lu American ka ko yee thana ga pyo ba de.ညမောင်သားပြောခွင့်ရဘုံမူကြီးစတိဗ်ဝါရန်ကအခုလိုပြောပါရယ
် amount of money we don't have an exact count we know it's
just and we got below ရှိတယ်ဆိုတာအတိအကျမသိပါဘူးဒေါ်လာတန်းနဲ့ချီရှိတယ်ဆိုတာလောက်ပဲသိပါရယ် IS တွေရဲ့တိုက်ခိုက်ရေးသမားတွေကိုချက်ချင်းပတ်စံထုတ်ပေးဖို့မဖြစ်နိုင်အောင်လုပ်နိုင်ခဲ့ပါရယ
်ဒီသတင်းမှထက်မှာပဲ American ကာကွယ်ရေးဝန်ကြီး Ashton Carter နဲ့ပြင်သစ်ကာကွယ်ရေးဝန်ကြီးတို့တွေ့ဆုံပြီး IS တွေကိုစန့်ကျင်တိုက်ခိုက်မဲ့ညွန်ပေါင်းတပ်ရဲ့ရည်မှန်းချက်တွေကိုဆွေးနွေးခဲ့ကြပါရယ်American ကာကွယ်ရေးဝန်ကြီး Ashton Carter ကအခုလိုပြောပါရယ
် We agreed that we all must do more.
ဒီထက်မကပိုလုပ်ဖို့လိုတယ်ဆိုတာကျွန်တော်တို့သဘောတူခဲ့ကြပါရယ်ပထမဆုံး IS တွေရဲ့အင်အားတွေအဓိကစုစည်းနေတဲ့ Redgar နဲ့ Musso ကနေရာတွေကိုဖျက်ဆီးဖို့ပါဒုတိယအနေနဲ့ကတော့ကမ္ဘာတစ်ဝှမ်းလုံးမှာပြန့်ကျဲနေတဲ့ IS အစွန်းရောက်တွေကိုတိုက်ခိုက်ဖို့ဖြစ်ပြီးတော့တတိယအနေနဲ့ကိုယ်တိုင်းသူပြည်သားတွေကိုကာကွယ်ဖို့ဖြစ်ပါတယ်
IS အစွန်းရောက်တွေကိုသူတို့ရဲ့မိခင်တိုင်းပြည်အတွင်းတိုက်ခိုက်ချေမှုန်းရတာနေကွေတလို့လွယ်ကူမှုလည်းမရှိလောက်ပါဘူး IS တို့သိမ်းပိုက်ထားခဲ့တဲ့ Remedy မြို့မှာအောင်ပွဲဆင်လိုက်နိုင်တယ်လို့ Iraq တို့ကကြေညာလိုက်ပြီးနှစ်ပတ်အကြာမှာတော့အဲ့ဒီမှာပိတ်မိနေတဲ့ရာနဲ့ချီတဲ့အရက်သားတွေကို Iraq စစ်သားတွေကကဲထုတ်ပေးနေရတယ်လို့လက်တဆုပ်စာရှိတဲ့စစ်သွေးကြွတွေနဲ့လည်းတိုက်ခိုက်နေရပါသေးတယ်ရှင်ဒီအေးရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခွန်း၊မြန်မာပြည်မပေးစာများ၊ဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့ထူးခြားဆန်းများသတင်းများအသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြားမှာပါရှင်။ဒီကနေ့ညနေခင်းအစီအစဉ်တွေပြီးဆုံးတော့မှာပါ။ကြန့်ရှိနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုမတ်တင်ငယ်ထိုက်ကပြောပြပေးပါအောင်ရှင်။
American နိုင်ငံသားရွေးဝင်ကြီး John Kerry ဟာအာရှခီးစဉ်ကိုတွားရောက်နေပြီး Laos, Cambodia နဲ့တရုတ်နိုင်ငံတို့ကိုဝင်ရောက်မှာဖြစ်ပါတယ်။အာရှခီးစဉ်အတွင်းပထမဆုံးအဖြစ် Laos နိုင်ငံကိုနှစ်ရက်ကြာဝင်ရောက်မှာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကလူလုံချွန်းတွေတီးဆောင်နေပြီးအလုံးစုံပိုက်ဆံတယ်လို့တိုးပြီးပြောဆိုနေတဲ့အပေါ်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်တွေကြားစိုးရိမ်နေကြတာပါ။အာဆီယံနိုင်ငံများအသင်းရဲ့အဖွဲ့ဝင်နိုင်ငံတွေနဲ့အမေရိကန်တို့ရဲ့အစည်းအဝေးကိုတော့နောက်လအတွင်းကယ်လီဖိုးနီးယားမှာသမ္မတဘရက်အိုဘားမားကကျင်းပမှာဖြစ်ပါတယ်။အမေရိကန်ရဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ဆော်ဒီအာရေဗျာနိုင်ငံကိုအားပေးထောက်ခံသွားမယ်လို့အမေရိကန်နိုင်ငံသားရွေးဝင်ကြီးဂျွန်ကယ်ရီကထပ်လောင်းပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကဆော်ဒီအာရေဗျာနိုင်ငံကိုတွားရောက်တဲ့ခီးစဉ်အပြီးအမေရိကန်နဲ့ဆော်ဒီနှစ်နိုင်ငံဟာခိုင်မာတဲ့မိတ်ဆွေတွေအဖြစ်အမြင့်ရည်တည်ခဲ့ကြတယ်လို့ဝင်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။အမေရိကန်နဲ့တခြားကမ္ဘာအင်အားကြီး၅နိုင်ငံပူးပေါင်းပြီးအီရန်နျူကလ িয়ার အစီအစဉ်ကိုဖယ်ရှားနိုင်မှုဒေါ်လာတန်ထောင်ချီးတဲ့စီးပွားရေးပိတ်ဆို့တန်းခတ်မှုအစီအစဉ်နဲ့အီရန်နျူကလ িয়ার လုပ်ငန်းစဉ်ဖလှယ်လိုက်တဲ့သဘောတူညီချက်ကတခြားဘယ်အချက်ကိုမှပြောင်းလဲသွားစေမှာမဟုတ်ဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်။အီရန်နိုင်ငံပိုင်လေကြောင်းနိုင်ငံသမ္မတဟာဆန်ရူဟာနီရဲ့ခီးစဉ်အတွင်ပုံထုံးတွေကပြင်သစ်နိုင်ငံကနေဂျက်လေရင်114စင်းဝယ်ဖို့အပိသက်ဆောင်ရွက်နေပြီလို့အီရန်တာဝန်ရှိသူတွေကပြောပါတယ်။လေရင်အစီးရေနဲ့တံမိုးတွေကိုအသေးစိတ်မပြောပြမဲအီရန်နိုင်ငံပိုင်လေကြောင်းကသဘောတူစာချုပ်ကိုလက်မှတ်ထိုးမှာဖြစ်တယ်လို့သေယူပို့ဆောင်ရေးဝန်ကြီးကိုကိုကာပီအီရန်မီဒီယာတွေကဖော်ပြနေကြပါတယ်
။တရင်အချင်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရင်မှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VO American အတန်းညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အချိန်လိုင်းမီတာ24 25 51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VO ကိုအားပေးနာဆင်တဲ့အတွက်ပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.